အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆဲတွေကိုမြန်မာအပါဝင်ပြည်ပကိုပြန်လည်တင်ပို့နေပါပြီ။အိန္ဒိယနိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ अभी हम नेबरहुड से शुरू कर रहे हैं। काफी देशों ने काफी कुछ तरह से रखा हुआ था पहले भी आपको याद होगा काफी लोगों ने रिक्वेस्ट
किया था। အိန္ဒိယနိုင်ငံတွေကိုစပို့မှာပါ။တိုင်းပြည်တော်တော်များများကတောင်းဆိုထားကြပါလေ။တချို့ကအမစာပို့ပြီးကြပါပြီ။ကာကွယ်ဆေးတွေကိုနိုင်ငံတော်တော်များများကိုပို့ပေးခဲ့ပေမဲ့ပြည်တွင်းလိုအပ်ချက်ကိုအဓိကထားခဲ့ရပါတယ်။ဝန်ကြီးချုပ်နရန်ဒာမိုဒီနယူးယောက်ကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့သလိုပဲအခု၄နိုင်ငံကတော့မကြာသေးခင်ကစပြီးကာကွယ်ဆေးတွေကိုပို့နေပါတယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူအနီတန်ဘက်ခီကပြောဆိုသွားခဲ့တာပါ။မြန်မာနီပေါ်ဘင်္ဂလားဒေ့ရှ်ရဲ့အီရန်နိုင်ငံတွေကိုကာကွယ်ဆေးတွေစပို့ပေးနေတာဖြစ်ပါတယ်။လူရေ1400ရှိတဲ့တန်ပေါင်း1400ရှိတဲ့အိန္ဒိယနိုင်ငံမှာတန်း960ကျော်ကိုကာကွယ်ဆေးထိုးပြီးထားပြီးအပြည့်ရောက်ပြီးသားအသက်အရွယ်တွေရဲ့80ရာခိုင်နှုန်းကာကွယ်ဆေးတစ်လုံးထိုးပြီးနေပြီဖြစ်ပါတယ်။ကုလသမဂ္ဂရဲ့ COVAX ကာကွယ်ဆေးညီတူညီမျှရရှိရေးအစီအစဉ်အောက်မှာအဓိကကာကွယ်ဆေးဖြန့်ဖြူးပေးတဲ့နိုင်ငံဖြစ်ဖို့အတွက်အိန္ဒိယကမျှော်လင့်ထားပါတယ်။အေဘီလကပြည်တွင်းမှာ COVID-19 ပြန့်နှံ့လာခဲ့တာကြောင့်အိန္ဒိယကတင်ပို့မှုရပ်စားထိုက်ခဲ့ရတဲ့အတွက်တိုင်းပြည်တော်တော်များများကာကွယ်ဆေးလုံးလုံးလောက်လောက်မရရှိတော့ဘဲလူသန်းပေါင်းများစွာအတွက်ကာကွယ်ဆေးအထူးနောက်ကျခဲ့ရပါတယ်။